Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါစေခင်ဗျာ။ VOA American Dance ရဲ့2018ခုနှစ်အောက်တိုဘာလ28ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့ထိလိုင်းဒူမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ။
ချမတင်ကြီးထိုက်ပါရှင်ဒီညပိုင်းသတင်းလေးကိုကိုရင်နိုင်တဲ့အတူချင်ညာပါမယ်အမေရိကန်ပြည်အောင်စုပန်ဆယ်ဗေးနီးယားပြည်နယ်ကဂျူးဖျားကြောင်တစ်ခုမှပြစ်ခတ်ခံရတာကြောင့်သေဆုံးသူ12ဦးရှိပြီး6ဦးဒဏ်ရာရပါတယ်မြမငင်းချင်ရေးဆွေးနွေးမှုတွေကနေခဏနားမယ်လို့ကရင်အမျိုးသားအစည်းအရုံးခင်းအညူကပြောဆိုလိုက်ပါတယ်ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းနေနားဆင်ကြရဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုငင်းချင်ရေးဆိုင်ရာလာမဲ့ဆွေးနွေးပွဲတွေမှာ KNU ကရင်လက်နက်ကင်အဖွဲ့ကလုံးလုံးစေမတက်ရောက်သေးပဲယာယီရဆိုင်ထားမယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တန်းစာပေးပို့တဲ့သတင်းသုံးသပ်ချက်မှာတော့အခုတော့သတင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်ပစ်ဖတ်မြို့က3.0 light ဂျူးဖျားကြောင်မှာမနေ့စနေနေ့ကဝတ်ပြုဆူတောင်းခြင်းအတွင်းကနသမားကဝင်ပြီးပြစ်ခတ်တာကြောင့်လူ12ဦးသေဆုံးရဲတပ်ဖွဲ့ဝင်4ဦးအပါအဝင်6ဦးထဏ်ရာရပါတယ်။ဂျူးတွေအလုံးပေးရမယ်လို့ OP တနက်နဲ့ပြစ်ခတ်ခဲ့သူကအသက်46နှစ်အရွယ်ရောဘတ်ဘိုဝါဖြစ်ပြီးသူ့ကိုတော့ဖမ်းဆီးထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းဂျူးလူမှုအတိုင်းအဝိုင်းပေါ်တိုက်ခိုက်မှုတွေထဲမှာအခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်နိုင်တယ်လို့လည်းဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောဆိုထားပါတယ်။ဂျူးပြားချောင်းအတွင်းကမြင်ကွင်းက6000ကျားကောင်းတယ်လို့လဲ Facebook မြို့ရဲ့အများပြည်သူဘေးကင်းမှုဆိုင်ရာညွှန်ကြားရေးမှူးဝင်းဒဲဟစ်ရစ်ကပြောပါတယ်ဒီပြစ်ခတ်မှုကိုအမုန်းတရအခြေခံတဲ့ရာဇဝတ်မှုအဖြစ်ပြည်တော်စုစုံစမ်းစစ်ဆေးရေးဗျူရို FBI ကစုံစမ်းနေပါတယ်ဘဝကိုတော့လူသတ်မှု7ခုစော်ကားတိုက်ခတ်မှု6မှုနဲ့မြို့နယ်စုအပေါ်ချင်းချောက်မှု13ခုနဲ့ဆွဲချက်တင်ထားပါတယ်Facebook မြို့မှာသွေးလူလို့သူတွေအတွက်လည်းအချိန်တိုးပေးထားပါတယ်။နယူးယောက်နဲ့လော့စ်အိန်ဂျလိစ်မြို့တွေမှာလည်းဘာသာရေးဆိုင်ရာအဆောက်အုံတွေမှာလုံခြုံရေးကိုထပ်ပြီးတော့တိုးမြှင့်ချထားပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ခဲ့သူတွေစီးပောက်ကွဲစေတတ်တဲ့ပစ္စည်းတွေပါတဲ့ပါဆယ်တော့အနည်းဆုံး73လုံးပေးပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ကြနေကဖမ်းဆီးခံထားရသူကိုပထမဆုံးအကြိမ်ရုံးထုတ်တော့မှာဖြစ်တယ်လို့ရဲရရှိတွေကိုကူကားပြီးတော့သတင်းမီဒီယာတွေကဖော်ပြခဲ့ကြပါတယ်။ Florida Bina Venture Money ထိုင်တဲ့အသက်56နှစ်အရွယ်စီဇာဆီရော့ကိုတင်းလာနေမှာတရားရုံးထုတ်စစ်ဆေးဖို့ရှိတယ်လို့ရဲရစီတူကိုကူကားပြီးတော့ CBS ရုပ်သံသတင်းဌာနမှာဖော်ပြခဲ့ပါတယ်။မိုင်အမီမှာရှိတဲ့ပြည်ထောင်စုပြည်သူကြီးရှေးမောက်ဒီမှုကိုတင်းလာနေမှာကြားနာစစ်ဆေးမှာဖြစ်တယ်လို့ CBS သတင်းဌာနကပြောပါတယ်။ရဲရစီတူရဲ့ပြောဆိုချက်ကိုကူကားပြီးတော့ဖော်ပြခဲ့တဲ့ AP သတင်းဌာနမှာတော့သတင်းမှာတော့ဆီရော့ကို Florida မှာရှိတဲ့မူလတရားရုံးမှာအရင်ဆုံးရုံးထုတ်မှာဖြစ်ပြီးတော့အဲ့တော့ပေါက်ကွဲစီတဲ့ပစ္စည်း12ခုတည်းက5ခုကိုရှားပွေတင်းစီရမိခဲ့တဲ့နယူးယောက်ကပြည်ထောင်စုတရားရုံးမှာစွဲချက်အမှုတွေကိုစေဇာဆီရော့ဆက်လက်ရင်ဆိုင်ရမှာဖြစ်တဲ့ဆိုပြီးတော့ဆိုပါတယ်ရဲရရှိအနေနဲ့ဆီရော့ပေါ်စွဲချက်တင်ထားတဲ့နဲ့ပတ်သက်လို့ပြောခွင့်မရှိတဲ့အတွက်အမိမဖော်လို့သူတူအနေနဲ့သတင်းဌာနတွေကိုပြောကြားခဲ့တာပါစေဇူးအနေနဲ့ခြီးပြီးရာဇဝတ်မှုရာဇဝတ်ကျူးလွန်မှုမှတ်တမ်းတွေရှိခဲ့သူလည်းဖြစ်တဲ့ဆီရော့ကစားလိုက်ကနေဘုံတွေကိုတပတ်ကြာပြေးပို့ခဲ့တဲ့ကြံစည်မှုနဲ့ဆက်ဆက်နေတဲ့စွဲချက်5ခုကိုရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ
မာလီနိုင်ငံမှာမနေ့စနေနေ့ကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂငင်းချင်ရေးတိန်တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။တင်ဘူးထုဒေသရင်းကဘားရွာထဲမှာကုန်တင်ကားကြီးတွေနဲ့လက်နက်ကင်တွေကဒုံးကျည်တွေဆက်တနက်တွေတခြားဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်တာကိုကုလငင်းချင်ရေးတိန်တပ်တွေတွန်းလှန်ခဲ့ရတယ်လို့ငင်းချင်ရေးတိန်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုပါတယ်။ဘော်ကီနာဖာဆိုကငင်းချင်ရေးတိန်တပ်ဖွဲ့ဝင်2ဦးကြာဆုံးပြီးအများအပြားလည်းဒဏ်ရာရပါတယ်။မာလီနိုင်ငံမော့ပတီဒေတာရင်းကကိုနားမှာငင်းချင်ရေးတင်တပ်ဖွဲ့ဝင်တွေရဲ့ရင်နှန်းကဘုံဘော်ကနေဖြတ်တန်းမောင်းနှင်ခဲ့ပြီးနောက်ဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုအတွင်းမှာတော့တိုဂိုနိုင်ငံကငင်းချင်ရေးတင်တပ်ဖွဲ့ဝင်အတော်များများထဏ်ရာရခဲ့ပါတယ်။ဘဲဖွဲ့ကမှသူတို့လက်ချက်ဖြစ်ကြောင်းဝန်ခံထားတာမရှိပါဘူး။ဒါပေမဲ့အခုတိုက်ခိုက်မှုတွေကတော့အယ်ခိုင်တာနဲ့အဆက်ဆက်ရှိတဲ့အဖွဲ့တွေရဲ့တိုက်ခိုက်မှုနဲ့ဆင်တူနေပါတယ်။ဒီတိုက်ခိုက်မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြင်းထန်ဆုံးသုံးနှုန်းရှုတ်ချပြီးအခုလိုငင်းချင်ရေးတိန်တက်ဖွဲ့တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုဟာဆိုရင်နိုင်ငံတကာဥပဒေအရစစ်ရာဇဝတ်မှုမြောက်နိုင်တယ်လို့လည်းသတိပေးထားပါတယ်ရှင်
ပြည်သူတွေကသမ္မတကိုရွေးချယ်တင်မြှောက်ဖို့အတွက်ဒီကနေ့မှာမဲယုံတွေကိုတောင်းရောက်မဲပေးနေကြပြီဖြစ်ပါတယ်။ဘရဇောပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာလက်ရဆောင်ဝါဒီကိုယ်စားလှယ်လောင်းဂျာဘိုဆိုနာရိုကိုသမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်လာနိုင်တယ်လို့အကြံအစည်ကပြောပါတယ်။သူရဲ့ပေမဲ့တွေကတော့တကယ်လို့သာသူ့ကိုရွေးချယ်ခဲ့မယ်ဆိုရင်တော့ဒါကမ္ဘာအကြီးဆုံးဒီမိုကရေစီန ကိုယ်တော်သူ့ရဲ့ရန်လိုတဲ့အဖြစ်မှုတွေသဘောထားကွဲတည်တဲ့အမြင်တွေကြောင့်သူ့ကိုအပူပိုင်းဒေသထရမ့်ဆိုပြီးတော့ခေါ်ကြပါတယ်။ဘရာဇီးလ်ကြီးတဲ့ဘိုဂျီအောင်လည်းဖြစ်တဲ့ဘိုဆိုနာရိုဟာတော့ချောက်ဆက်လေးကနေ80-90နှစ်အထိဘရာဇီးလ်စစ်တပ်ကအာဏာသိမ်းတဲ့အပေါ်မှာချီးကျူးပြောဆိုတာလိင်လူဆုံးမှတ်သူတွေလူမဲတွေနဲ့ အမျိုးသမီးတွေအပေါ်မှာထိုးနှက်ပြောဆိုလေးရှိတာကြောင့်ဝေဖန်ကားသူလည်းဖြစ်ပါတယ်။ကြာသေးခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းမှာတော့ဘိုဆိုနာရိုနဲ့သူ့ရဲ့ဆိုရှယ်လစ်ဘရယ်ပါတီကထောက်ခံမှု50%ရာခိုင်နှုန်းရထားပြီးတော့ပြိုင်ဘက်ဖန်နန်ဒိုဟာတက်ရဲ့လေဘောဇွန်အလုံသမားပါတီကလေးသက်သုံးရာခိုင်နှုန်းရထားပါတယ်။လေဘောဇွန်အလုံသမားပါတီကနောက်ထောင်သုံးခုကနေနောက်ထောင်ဆက်ခုနှစ်အထိပြဇ ပါတီက46ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေနေညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါလိမ့်ရှင်။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရစာချုပ် NCA မှာအစောဆုံးလက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကရင်အမျိုးသားစီယုံ KNU ကလက်ရှိကျင်းပမဲ့ငင်းချင်ရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ရာကြီးရက်ဆိုင်လိုက်ပါတယ်။ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစေဖို့လက်မှတ်ရေးထိုးပြီးအမျိုးသားပြန်လည်တည်မြဲရေးနဲ့ငင်းချင်ရေးဘူဌာနဥက္ကဋ္ဌထောင်ဆန်းစုကြည်ခြံကိုလိမ့်မှုပေးပို့လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလလယ်ပိုင်းကကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်များရဲ့တီးထန့်ဆွေးနွေးပွဲသဘောတူညီချက်ကို KNU ဖွဲ့ရင်းသဘောတူညီချက်ရဖို့ဆွေးနွေးဖို့အချိန်လိုအပ်ချက်ကြောင့်တကြောင်။နောက်ငင်းချင်းလုပ်ငန်းစဉ်မှာအဓိပ္ပာယ်ရှိတဲ့ပါဝင်မှုဖြစ်ဖို့အတွက်အခုလိုဆိုင်းငံ့ရတာလို့လည်းပေးစာထဲမှာဖော်ပြထားပါတယ်။မနေ့စနေနေ့နေဆွဲနဲ့ထောင်ဆန်းစုကြည်ထံလိမ့်မှုပေးပို့တဲ့စာကိုတော့ကျင်းလူဘက်ကတရားဝင်မထုတ်ပြန်ပေးမယ်လို့လည်းလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေတာဖြစ်ပါတယ်။အစိုးရဘက်ကတော့ဒီအပေါ်တစုံတရာတုံ့ပြန်ချက်မရှိသေးပါဘူးရှင်
။ရွှေပြောင်းချီကျသူလူကြီးကမက္ကဆီကိုနိုင်ငံကိုဖျက်ပြီးအမေရိကန်ပြည်ထောင်စုဘက်ကိုဥတီလာနေချိန်မှာပဲအမေရိကန်တောင်ပိုင်းနယ်စပ်ကိုတပ်ဖွဲ့ဝင်ရာနဲ့ချီချထားရေးအပေါ်အမေရိကန်စစ်ဌာနချုပ်ပန်ဒဂွန်တာဝန်ရှိသူတွေအသေးစိတ်ဆောင်ရွက်နေကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါတယ်။ပရဂိုသွားတဲ့ခီးစဉ်အတွင်းကာကွယ်ရေးဝန်ကြီးမက်ဒက်စ်ကသတင်းတော်တွေကိုပြောဆိုခဲ့တာပါထောက်ပံ့ရေးအနေနဲ့အမေရိကန်နဲ့မက္ကဆီကိုနယ်စပ်ကိုရာနဲ့ချီတဲ့တပ်ဖွဲ့တွေဆစ်လုပေးဖို့အမေရိကန်လုံခြုံရေးဝန်ကြီးဌာနရဲ့ပန်ကြားချက်ကိုဘန်ဒဂွန်စစ်ဌာနချုပ်ကပြီးခဲ့တဲ့တောက်ကြနေ့ကတည်ပြုလိုက်တာပါပြီးခဲ့တဲ့တောက်ကြနေ့ကထုတ်တဲ့အကြေညာချက်မှာတော့တပ်ဖွဲ့ဝင်တွေအနေနဲ့နယ်စပ်လုံခြုံရေးတပ်ဖွဲ့တွေကိုပံ့ပိုးပေးမှဖြစ်ကြောင်းဖော်ပြထားပါတယ်အစည်းအဝေးရေးဆွဲတာမှာထောက်ပံ့မှုဆေးဖွဲ့တွေယာယီခလုံးစခန်းတွေစောက်လုံးမှုတွေနဲ့အတူတခြားထောက်ပံ့ရေးကူညီရေးလုပ်ငန်းတွေကိုလည်းဆောင်ရွက်သွားမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။နေဆက်လုံချုံရေးဒီကောင်ကနော်နေဆက်လုံချုံရေးတာဝန်ရှိသူတွေကိုထောက်ပံ့ကူညီရေးအတွက်အမျိုးသားအစောင့်တက်ကတပ်ဖွဲ့ဝင်2000ကျော်ချထားပေးပြီးလည်းဖြစ်ပါတယ်။အမေရိကန်မက္ကဆီကိုနေဆက်ကိုဖျက်ပြီးဝင်ရောက်လာမဲ့ရွှေပြောင်းဝင်ရောက်သူတွေနိုင်ငံရေးခုံလုံးကိုရှောက်ထားဖို့ကြိုးစားသူတွေကိုတားဆီးနိုင်ဖို့အတွက်အမေရိကန်သမ္မတထရမ့်အစိုးရဘက်ကသမ္မတညွန်ကြားချက်တရက်ကိုထုတ်ပြန်ဖို့သုံးသပ်နေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ။
မင်းစနေနေ့ကဖွင့်တဲ့ American Power Ball ထီစုကြီးပောက်တဲ့လက်မှတ်နှစ်ဆောင်ထွက်ပေါ်လာပါတယ်။စုချေဒေါ်လာတန်950လောက်ရမယ်။ထီစုကြီးကတော့ American ထီစုသမိုင်းမှာစရုပ်ထမြောက်စုချေအများဆုံးစုကြီးဖြစ်ပါတယ်။ဒီထီစုပောက်တဲ့လက်မှတ်နှစ်ဆောင်ကတော့ New York နဲ့ Iowa ပြည်နယ်တို့ကရောင်းလိုက်တာလို့လည်းတာဝန်ရှိသူတို့ကပြောဆိုထားပါတယ်။ Power Ball ထီလက်မှတ်တစ်ဆောင်ကို $2 နဲ့ရောင်းပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကပြည်နယ်44ခု Washington DC ပေါ်တိုရီကိုနဲ့အမေရိကန်ဗာဂျင်အိုင်လန်တို့မှာထိလက်မှတ်တွေရောင်းချပါတယ်။ပြီးခဲ့တဲ့သတင်းပတ်ကဖွင့်ခဲ့တဲ့ဒေါ်လာတန်1500မဂါမီလီယံထီစုကြီးကိုတော့တောင်ကယ်ရိုလိုင်းနားပြည်နယ်ကပေါက်သွားပါပဲ ောက်သွားပါတယ်။ဒါပေမဲ့ထိပောက်သူဘယ်သူလဲဆိုတော့မသိရသေးပါဘူးရှင်
။ England Premier League ဘောလုံးအသင်းဖြစ်တဲ့ Leicester City အသင်းပိုင်ရှင် Wichai ရဲ့ရရင်ဟာစနေနေ့က Leicester အသင်းရဲ့ကားရက်တဲ့နေရာနာမှာပြတ်ကျသွားခဲ့ပါတယ်။စနေနေ့က Leicester နဲ့ West Ham တို့ဖွဲ့ပြီးတနင်္ဂနွေလောက်ကြာကွင်းကနေပြန်တက်သွားပြီးချင်းစက္ကမိုင်းအတွင်းမှာပဲပြတ်ကျသွားတာဖြစ်တယ်လို့ Britain သတင်းမီဒီယာတွေကတော့ပြောပါတယ်။ရရင်တက်ကြတဲ့အထက်မှာအသင်းပိုင်ရှင်ဝီချိုက်ပါသွားတယ်လို့မိသားစုနဲ့နှိစက်သူတွေကိုကိုးကားပြီးတော့ဗြိတိန်နိုင်ငံက BBC သတင်းမှာတော့ဖော်ပြပါတယ်။ဒါပေမဲ့ဝီချိုက်ဒီထဲမှာပါမပါဆိုတာကတော့လက်စတာအသင်းဘက်ကရောဝီချိုက်ရဲ့ Game Power International ကုမ္ပဏီဘက်ကပါပြောဆိုဖို့ညှဉ်းဆန်းထားပါတယ်။တချို့သတင်းတွေမှာတော့ရရင်ဟာကွင်းကနေပြန်တက်ပြီးပြီးချင်းရရင်အနောက်ပံကမလဲတာကနေထိန်းချုပ်လို့မရဘဲနဲ့ပြတ်ကျသွားခဲ့တာဖြစ်တယ်ဆိုပြီးတော့ဆိုပါတယ်။အကင်းဖြစ်ပြီးချင်းမှာပဲအဲဒီနောက်မှာရှိတဲ့ရတဖွဲ့ဝင်2ယောက်ကရဟယံမန်ကိုခွဲပြီးအထက်မှာရှိတဲ့သူတွေကိုကယ်တင်ဖို့ကြိုးစားခဲ့ပေမဲ့ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ကယ်တင်လို့မရခဲ့ပါဘူး။ဒါပြင်လက်စတာတင်းရဲ့ကုသမားကက်စပါရှမိုက်ကယ်လည်းရဟယံပြက်ကသွားတော့ကိုတိတိချင်းမှာပဲခွင်းထဲကနေပြေးထွက်လာခဲ့တယ်လို့မျက်မြင်သက်သေတွေကပြောရဲဆိုပြီးဗြိတိန်မီဒီယာတွေမှာဖော်ပြပါတယ်ခင်ဗျာ။
သူရင်းနိုင်ငံမှာအခြေခံဥပဒေရေးရာမပြေလည်မှုကဆက်ပြီးတော့ဖြစ်နေပါတယ်။ရာထူးကဖေရှားခံလိုက်ရတဲ့ဝန်ကြီးချုပ်ရနေဝီဂရီမီစင်းကိုတရားဝင်ဝန်ကြီးချုပ်အဖြစ်ဆက်ပြီးအတိအမှတ်ပြုထားဆဲဖြစ်တယ်ဆိုဒီကနေ့တနင်္ဂနွေနေ့မှာပဲလွှတ်တော်ဥက္ကဋ္ဌကသမ္မတထံကိုစာပေးပို့လိုက်ပါတယ်ရှင
်။ထိတိုင်းအောင်မြန်မာနိုင်ငံကသတင်းတွေကိုမတင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြပါပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းတိုက်ရိုက်နားဆင်နေပါတယ်။အခုတော့ဆက်သွယ်မေးမြန်းစူးစီးတင်ပြချက်တပုတ်ကိုပြောပြခြင်းပါတယ်။အပြစ်ခတ်ရစေးကြီးလက်မှတ်ထိုးထားတဲ့ KNU အဖွဲ့ဟာလက်တော်ချင်းမှနေတဲ့ငင်းငင်းလေးဆိုင်ရာအစည်းအဝေးပွဲတွေမှာတရားဥပဒေနိုင်ခြင်းမရှိသေးပဲယာယီရဆိုင်ထားမယ်လို့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်စီကိုလိမ့်မှုပြီး KNU ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူစေဖော်ကိုတိုင်လက်မှတ်ရေးထိုးစာပေးပို့ခဲ့ပါတယ်။အဓိကကတော့ဒီအဖွဲ့ရဲ့ငင်းငင်းရေးလုပ်ငန်းဖော်ဆောင်မှုအားလုံးတညီတညွတ်တဲ့ပါဝင်နိုင်ရေးလုံလောက်တဲ့အချိန်ကာလလိုအပ်တဲ့အတွက်လို့အကြောင်းပြထားပါတယ်။အခုလို KNU ရဲ့ထုတ်ပြန်ချက်ဟာလက်ရှိအစိုးရတက်မတော်တိုင်းဒေသနဲ့နိုင်ငံအဖွဲ့တွေကြားအပြစ်ရဲ့လက်မှတ်ထိုးပြီးနောက်ယုံကြည်မှုတိဆောက်စေအခြေအနေဖော်ဆောင်နေတဲ့ငင်းငင်းလုပ်ငန်းစဉ်အတွက်စိုးရိမ်စရာကောင်းတဲ့အနေအထားတခုလို့နိုင်ငံရေးအကြီးအကဲတွေကသုံးသပ်နေပါတယ်။မဆုမွန်စူးစီးတင်ပြမှာပါ
။အမျိုးသားပြည်လဲတင်ပြရေးတဲ့ရေးချယ်ရေးဗဟုဌာနဥက္ကဋ္ဌဒေါက်ဆာစုကြည်ကိုလိမ့်မှုတက်ပြီး KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့လက်တလောချင်းမတဲ့အစည်းအဝေးများတက်ရောက်ပါဝင်မှုကိုယာယီဆိုင်ကကြောင်း KNU ကရင်အမျိုးသားအစည်းအရုံးဗဟုရဲ့ဥက္ကဋ္ဌဘိုးချုပ်ကြီးစောမူတူစစ်ဖို့ကိုရိုင်းလက်မှတ်ရေးထိုးပြီးတော့2018ခုနှစ်အောက်တိုဘာလ28ရက်နေ့ရက်စွဲတဲ့ပေးပို့လိုက်တာဖြစ်ပါတယ်။အခုလိုမျိုးဒေါက်ဆာစုကြည်ကိုဥတီပြီးတော့ပေးပို့လိုက်တဲ့ KNU ရဲ့ထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးတော့အခြေအတည်ဖြစ်စရာညှိခုဆွေးတွေ့မှုတွေနဲ့ယုံကြည်မှုတိဆောက်နေရစေတပ်မတော်လက်ထက်ခိုင်ဖွဲ့နေတဲ့အစိုးရတို့ကြားလျှောက်လန်းနေတဲ့ရေးချယ်ရေးလုပ်ငန်းစဉ်ရဲ့စိုးရိမ်စရာကောင်းတဲ့အချိုးအကွေတစ်ခုဖြစ်တဲ့နိုင်ငံရေးလေးလာအကဲခတ်သူဒေါက်တာရံမျိုးသိန်းကရှုပ်ပြင်ပါတယ်
။အစိုးရရဲ့ရေးချယ်ရေးလုပ်ငန်းစဉ်မှာအင်တာမအရေးကြီးတဲ့အချိုးအကွေတစ်ခုကိုမြင်ပါတယ်။အဲဒါလက်ရှိပေါ့လေလုပ်ငန်းရေးတိုင်းက RCSS ကထုတ်ပြန်တဲ့ကြေညာချက်အရာကိုဒီနေ့ KNU ဥက္ကဋ္ဌကနေပြီးတော့ NPC ဥက္ကဋ္ဌဒေါက်ဆန်းစုကြည်စီကိုပေးတဲ့စာအရာကိုကြည့်နေဆိုရင်ရေးချယ်ရေးလုပ်ငန်းစဉ်ဟာအင်တာမမဆိုးရရတဲ့အနေအထားမျိုးတော့ယုံကြည်မှုအင်တာမနေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါတယ်။အဲဒီတော့မလို့အရှင်ရနဲ့တက်မတော်အနေနဲ့ဒီနည်းနည်းလေးပုံစံတဲ့ကိုအရှင်ကပြည့်စုံနိုင်လို့ဆိုရင်အတိုင်းမှန်ကနေကြိုက်စီနေယုံကြည်မှုပြောင်းရေးကိုဒီကအရှင်ကမြင့်ပြီးတော့ဆောင်ရွက်နိုင်လို့အရေးကြီးတယ်လို့သုံးသပ်ပါတယ်။
တရေသာဆရာဦးစီသူအောင်ရဲကတော့ဒါဟာပြီးခဲ့တဲ့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတပ်မတော်တို့ကြားထိပ်သီးဆွေးနွေးပွဲတွေအတွင်းမကြေမလည်ဖြစ်ခဲ့ရမှုရဲ့နောက်ဆက်တွဲခရက်အဖြစ်ရှုပြပါတယ
်။အဓိကကတော့ဟိုစိတ်ကြီးစီဝဲအဖွဲ့မိခေါ်မှာအဲ့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခေါ်ရဲ့နောက်ဆက်တွဲခရက်လို့ထင်တယ်လေ။အဲ့တော့သူပြန်လာပြီးတဲ့အခါကျတော့ KNU အမအစိုးရအမ statement တစ်ခုထုတ်တယ်။ဟိုတခုပြီးတော့တမတော်ဟိုကိစ္စကိုကြိုင်လာအောင်လို့ပါဝင်တဲ့ပြည်သူတမတော်တိဆောက်မလဲဆိုတဲ့ဥစ္စာကြီးအားလုံးရှင်းလင်းပြီးတော့မှဟိုတကတပါးနဲ့ဖဲ့မယ်ဆိုတာကိုကြည်ညာချက်အရင်ထုတ်ပြန်တယ်။သူသူချာချာထွက်ပေါ်လာတာကတော့ KNU ရဲ့ရှင်းပြီးချုပ်ဘူဂျီစောဂျော်နီရဲ့နောက်ဒူးရှင်းပြီးချုပ်စောဘောဂျော်ရဲ့ အဲ့ဒီလိုရောက်ကနေပြီးတော့မှအင်တာဗျူးလုပ်ပြီးတော့မှအဲဒီမော်ရာထုတ်ပြန်လာရှိတယ်အဲတမတော်ကကိုရေးဦးကြီးကျော်ကြာပြောထားတဲ့ဟာကိုခြေကြတာပြောဆိုတာတွေအပါအဝင်ခြေရနေနဲ့အခုနောက်ပိုင်းစုလို့ပေါ်ဒီပိုင်းလည်းပတ်တဲ့ကိုဖွဲ့ထဲမှာဟိုတီဗီကထားပြန်ပြီးတော့မှအားလုံးညီညီပေါ့နော်တိုင်းနေစုလို့လို့လို့အခုလိုရာကြီးရဆိုင်နေလို့ထင်ပါလား
ဟုတ်ကဲ့အခုကဒေါက်ဆန်းစုကြည်ကိုလိ ော့မှဒီဥက္ကဋ္ဌကိုယ်တိုင်လက်မှတ်ထိုးတာဆိုတော့ဒီငြိမ်းချမ်းရေးရဲ့နောက်ဆက်တွဲဘယ်လိုများအကျိုးတက်ရောက်မှုတွေရှိလာနိုင်မလဲဦးစီတော်ပြေ
တက်ရောက်မှုကတော့ရှိတယ်ပဲရှိတယ်ဆိုတာကအခုထိပ်ပြီးအစီအဝေးပြီးသွားတဲ့အခါကျတော့ခေယူတစ်ခုတည်းမဟုတ်ဘူးလေတစ်ခါက RTHS ကလည်းအဲဒီကြည်ရချက်တွေထုတ်ကြတယ်ရှိတယ်အဲ့ဒီထဲမှာလည်းဒီလိုခေယူတဲ့အလားတူသဘောတွေပါတယ်အပြီးတော့မှဒီကနေ့ထဲမှာလည်းဒီ RTHS ရဲ့ဥပဒေပေါ်ဘူဂျူဂျီရွက်ဖြစ်ဆိုရင်လည်းဒီ interview တွေလုပ်ပြီးတော့မှသူရဲ့သဘောထားအမြင်တွေပေါ်ပြလာတယ်ရှိတယ်။အဲ့ဒီမှာလည်းအဲ KU ကအဲ့ဒီ project ကြီးတွေအဲ့ဒီပြောတဲ့ပုံစံနဲ့လည်းနည်းနည်းလေးရှင်းပြတယ်။အဆိုတဲ့ခါကျတော့ဒီနေ့ဒီနေ့ဒီမှာတော့ဒါတစ်ခါကသဘောထားတစ်ခုကိုဆုတ်ကြိုင်ထားတယ်တစ်ခါကလည်းဒီလိုသဘောထားဆုတ်ကြိုင်ထားတယ်ဆိုတော့ဟိုနည်းနည်းလေးမိစ္ဆာမှုကဟိုတိတ်မတွေ့ရဘူးပေါ့နော်။အဲ့ဒီသဘောမျိုးကတော့မြင်ရပါတယ်။
အခုလိုမျိုး KNU အပါအဝင်အပြည့်ရဲ့လက်ပတ်ထိုးထားတဲ့အဖွဲ့အစည်းတချို့ရဲ့ဒီရပိုင်းတွေးထုတ်ပြန်ကြေညာချက်တွေတိုင်းရင်းသားကောင်းဆောင်တွေရဲ့လက်ရှိနိုင်ငံရေးပေါ်မှာရှုပ်ရည်သုံးသပ်ချက်မိကိုတွေအရာကတော့တိုင်းရင်းသားလက်သက်ကိုင်းအဖွဲ့တွေနဲ့အစိုးရတို့ကြားဖော်ဆောင်တင်ဆက်ကြေညာရေးလုပ်ငန်းစဉ်ပေါ်တက်ရောက်မှုရှိတဲ့စိုးရိမ်စရာအတေထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ကြတာဖြစ်ပြီးတော့သုံးဦးသုံးပတ်ကြာခိုင်ပါတဲ့ယုံကြည်မှုတိဆောက်နိုင်ဖို့ကိုလည်းအရေးတကြီးလိုအပ်နေပြီဆိုတာကိုရှုပ်ရည်သုံးသပ်ကြပါတယ်ရှင်
မဆူမွန်ဖြစ်ပါတယ်အခုတော့ပတ်စင်ကဏ္ဍတွေစတင်ကြပါတယ်နိုဝင်ဘာကြားသက်ရွေးကောက်ပွဲဟာ2020ရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီတွေအပေါ်လူထုထောက်ခံမှုကိုစမ်းသပ်တဲ့ရွေးကောက်ပွဲဖြစ်တယ်လို့နိုင်ငံရေးပါတီခေါင်းဆောင်တွေကရှုမြင်ပါတယ်လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီဒုခေါင်းဆောင်ဦးရဲနိုင်အောင်တို့နဲ့ကိုသိန်းထိုက်ဦးတွေ့ဆုံမေးမြန်းတာပါဘူးဒီတစ်ပတ်မြန်မာအရေးဆွေးနွေးကမှနားဆင်နေပါပြီ
ကဲဒီဆုံးမီးရင်ဝင်ပြီးတဲ့ဒီပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပြည်သူ့ပါတီရဲ့ဒုတိယခေါင်းဆောင်ဦးရဲနိုင်အောင်ဒီဆုံးမီးရင်ဝင်ပြီးတာကျေးဇူးတင်ပါတယ်အခုကျွန်တော်တို့ဒီဆုံးမီးရင်တဲ့အချိန်ကလည်းနိုဝင်ဘာလ3ရက်နေ့ဒီဂျာဇက်ရွေးကောက်ပွဲတွေကျင်းပတော်မယ့်အချိန်မြန်မာနိုင်ငံမှာဒီလက်လက်နေရာ73နေရာအတွက်လွတ်တော်ကိုယ်စားလှယ်တွေတိုင်းရင်းသားပါတီတွေနောက်တခြားနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေစုစုပေါင်း60ကျော်69ရောက်ရှင်ပြိုင်တော့မယ့်အချိန်ဒီပေါ့နော်ဒီအချိန်မျိုးနဲ့တိုက်ဆိုင်တော့ဥရောပမိုးစောကိုပထမဆုံးစမေးခြင်းပါလေဒီဂျားပြက်ရွေးကောက်ပွဲနဲ့ပတ်သက်လို့လူပေါင်းဒီမိုကရက်တစ်ပါတီအနေနဲ့ဘာတွေပြင်ဆင်ထားပါသလဲဘယ်နေရာမှာဝင်ရောက်ရွေးချယ်ဖို့စီစဉ်ထားပါလဲခင်ဗ
ျကျွန်တော်တို့တော့ဟိုတနေရာပဲဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ကျွန်တော်တို့အဓိကတော့မြင်းကြမှာပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာပေါ့အဲ့နေရာမှာကျွန်တော်တို့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ
်2015ဒီကောက်ပွဲတော့လည်းမြင်ကြမှာတခါရှင်းတယ်ကြည့်လို့နော်ဒါဒုတိယအကြိမ်ပေါ့နော်ပြည်သူ့ပါတီကတော့ဥက္ကုကြီးတို့အဲမကြသေးခင်တော့အဲစပြီးတော့တည်ထောင်တရားဝင်မှတ်ပုံတင်နေတဲ့ပါတီပါဒီဂျာတဲ့ရွေးကောက်ပွဲမှာရောပြည်သူ့ပါတီအနေနဲ့ဘယ်လိုကြိုတင်ပြင်ဆင်တာမျိုးတွေရှိပါလဲခင်ဗျ
တကယ်တမ်းပြောရင်ကျွန်တော်တို့ပြည်သူ့ပါတီအနေနဲ့ကတော့ပြည်သူ့ပါတီရဲ့ကိုယ်စားလှယ်အနေနဲ့ကျွန်တော်တို့ကဝေခွင့်မရှိဘာလို့ကျွန်တော်တို့မှတ်ပုံတင်ခွင့်ကြတဲ့အချိန်မှာကိုယ်စားလှယ်လောင်းတင်သွင်းရမယ်နောက်ဆုံးတတ်မှတ်ချက်ကိုနောက်ဆုံးရက်တတ်မှတ်ချက်ကိုကြော်သွားပြီအဲဒါကြောင့်ကျွန်တော်တို့ကသို့တော့ဒီဂျာဖြတ်ရွေးကောက်ပွဲဒီ2020မတိုင်ခင်နောက်ဆုံးလုပ်တဲ့ဂျာဖြတ်ရွေးကောက်ပွဲဖြစ်ဖို့ပြားတဲ့အတွေ့ကျွန်တော်တို့ပါတီအနေနဲ့ရွေးကောက်ပွဲအတွေ့အကြုံနဲ့ရအောင်နောက်ရည်ရချက်တစ်ခုကတော့ဒေသကိုကိုစားပြုတဲ့เนาะအထူးသဖြင့်လူငယ်ပေါ့ဒီလိုကိုယ်စားလှယ်မျိုးတွေရှိတယ်ဆိုရင်ဒါဒီလိုကိုယ်စားလှယ်မျိုးတွေအားပေးမယ်ဆိုတဲ့မူဝါဒလည်းရှိတယ်အဲ့တော့ဒီမူဝါဒနဲ့အညီကျွန်တော်တို့ဒီမင်းဘူးတိုင်းဒေသကြီးအမှတ်1မဲဆန္ဒနယ်မှာတင့်တော်တဲ့ကိုသိန်းထက်ဝီဆိုတဲ့လူငယ်တယောက်တွေ့တဲ့အတွက်ဒါသူကတတိပုဂ္ဂလအနေနဲ့ဝင်နေဆိုတော့ကျွန်တော်တို့သိရတဲ့အတွက်ဒီတတိပုဂ္ဂလကိုယ်စားလှယ်ဦးသိန်းထက်ဝီရဲ့အောင်နိုင်ရေးကိုကျွန်တော်တို့ပါတီကနေပြီးတော့ဝိုင်းရံအားပေးနေပါ
ဟိုနိုင်ငံရေးအရာဒါတော့ဟိုပဂရီအစီတရားပေါ့လေ NLD ပြည်သားဒီမိုကရေစီဖွဲ့ချုပ်နဲ့ဒေါအောင်ဆန်းစုကြည်ပေါ်မှာလူထုရဲ့ထောက်ခံမှုဟိုအရင်ရွေးကောက်ပွဲတွေမှာလည်းအပြည့်အဝရှိခဲ့တာသူတို့ထောက်ခံမှုတွေပြခဲ့တာတွေရှိပါတယ်အဲ့တော့ဒီကိုသက်ဆိုင်ရာရွေးကောက်ပွဲဝင်တဲ့နေကြီးတွေမှာလူထုကရောတကယ်တမ်း ကိုပါတီကိုမဲဆန္ဒပေးနိုင်တဲ့အနေအထားမျိုးတွေတွေ့ရပါပါခင်ဗျ။ဟ
ိုကျွန်တော်တို့တလားကျော်နှစ်လားလောက်ပေါ့နော်ကျွန်တော်တို့ကမ်ပိန်းလုပ်ပြီးတဲ့အခါကျတော့ကျွန်တော်တို့နဲ့ပတ်သက်လို့ဒီမြို့ဝလူလူရဲ့အတန်နဲ့လူလူရဲ့အတန်ကကျွန်တော်တို့နဲ့ပတ်သက်လို့စိတ်ဝင်စားမှုအများများလာလို့ပြောလို့ရတယ်။အဲ့မှာကျွန်တော်တင်အချက်နှစ်ချက်သုံးချက်ရှိရလို့ကျွန်တော်တင်တယ်။တတချက်က2015ပြီးကြရအခုချိန်ထိ3နှစ်နီးပါးပေါ့။အဲ့ data မှာရှိတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရ performance အဲ့ဒါကိုသူတို့ data လူလူကအသိဆုံးပဲ။ဒါတစ်ခုပေါ့။ဒုတိယတစ်ခုကဘာလဲဆိုကျွန်တော်တို့ရှင်ပြိုင်နဲ့ကျွန်တော်တို့ကိုယ်စားလှယ်။နောက်ကျွန်တော်တို့ကိုယ်စားလှယ်ရဲ့ team ပေါ့။ဒီ team ကဒီ data အပေါ်မှာသူမဟုတ်ဒီနိုင်ငံရေးလှုပ်ရှားမှုတွေထဲမှာဘလောက်ထိထက်ထဲဝင်လုပ်ခဲ့လဲလဲ။ဘလောက်သူတို့ data ရဲ့လူလူအပေါ်မှာတကယ်ပဲဟိုရက်ခံပြီးတော့စူးစမ်းခဲ့တယ်လဲဆိုတော့အဲ့ data လူလူကအသိဆုံးပဲ
ဟိုသက်ဆိုင်ရာကိုယ်စားလှယ်ရဲ့ဒီ data အပေါ်မှာဘလောက်ထိလွှမ်းမိုးနိုင်အောင်လဲသူ့ရဲ့ဩဇာရှိမှုပေါ့နော်ဦးရနိုင်အောင်ဘယ်လိုသုံးသပ်ပါလဲခင်ဗျာဦးရနိုင်အောင
်စိတ်ဝင်စားစရာကောင်းတာတော့ကိုအောင်မိုးဆိုလို့ရဲ့ဒီလူမောင်တေဒီမိုကရက်တစ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အနေအထားနဲ့ကျွန်တော်တို့ဝိုင်းရံအားပေးနေတဲ့တတိပုဂ္ဂလကိုယ်စားလှယ်အနေအထားလေးတူတာလေးရှိနံပါတ်1အချက်လူငယ်ဖြစ်တယ်နံပါတ်2အချက်သူကဒီဒေတာရဲ့အကျိုးအတွက်ကိုပရာဟိတလုပ်ငန်းတွေဆောင်ရွက်ခဲ့အဲ့တော့ဒီဒေတာကဒီလူငယ်အပေါ်မှာကောင်းကောင်းအတိမတ်ပြုတယ်လူငယ်ဖြစ်တော်ညာလေလေးစားတယ်နော်အဲ့တော့သူအတိုင်းဝိုင်းလေးကရှိထားပြီးသားဖြစ်တဲ့အတွက်လူတုရဲ့ဒီကိုယ်စားလှယ်နဲ့ပတ်သက်မဲဆွဲစည်းရုံးပေါ်ပြောမှုအပေါ်တုတ်ပြန်ချက်တည်အရင်အားကောင်းလေ
ဟိုရုပ်ဝယ်နိုင်နေမနိုင်ဘူးဆိုတော့ဦးရနေအောင်ပြောသလိုပဲရုပ်ဝယ်မှာအခြေထွက်မယ်ဒါပေမဲ့ရုပ်ဝယ်မှာနိုင်ခဲ့သည်ထားအောင်တော့ကျွန်တော်တို့ကပြည်တော်စုလွတ်တော်အတွင်းမှာပြည်내လွတ်တော်တွေအတွင်းမှာအပြောင်းလဲတွေဖြစ်လာလို့ဆိုလို့ရှိရင်ပါတီရဲ့အတန်ပါတီရဲ့ကိုယ်စားလှယ်လောင်းနေလို့ပါတယ်အခုကဒီစံခမ်းပြူသဘောပြူဟိုမှာတူဦးတယောက်ကိုယ်စားလှယ်လောင်းတယောက်စီပဲထည့်ပြီးတော့ရှင်ပြန်ရတာမျိုးဆိုတော့အနိုင်ရခဲ့ရင်ရောတကယ်တမ်းနိုင်ငံရေးပါတီကြီးတွေကြားမှာကိုယ့်ပါတီရဲ့အတန်ကလွှမ်းမိုးနိုင်မှုထိရောက်နိုင်မှုရှိပါမှာခင
်ဗျာ။ကျွန်တော်တို့အနေနဲ့ဆိုရင်တော့ကျွန်တော်တို့ရည်ရွယ်တာပေါ့နော်။ကျွန်တော်တို့ရည်ရွယ်တာကတော့ဟုတ်ပြီကျွန်တော်တို့ဒီရွေးကောက်ပွဲမှာကျွန်တော်တို့နိုင်ခဲ့ရင်ကျွန်တော်တို့တနေရာရမှာပြည်သူ့လွှတ်တော်ကြီး။အနိုင်ဆုံးအဆင့်ဒီမြင်းကြံနယ်မှာရှိတဲ့တရားမမျှတမှုတွေပေါ့နော်။ဟိုစီဝင်လိုကိစ္စမျိုးတွေကဟိုတချို့လူကပွင့်လင်းမြင့်တမှုမရှိတဲ့ဟာတွေတချို့ဟိုပေါ့ပါဝါအပြုစုနေတဲ့ကိစ္စမျိုးတွေနေရမှာကုနာလူကိုခြေလက်ပြည်သူတွေခံစားနေရတဲ့ဒုက္ခမျိုးတွေဒီဟာတွေကိုတည်တည်ချာချာ focus ထားပြီးတော့တစုံပြာတော့ထိမ့်ကြီးနိုင်လိမ့်မယ်လို့ထင်တယ်။ဟုတ်တယ်တစ်ခုလုံးအပြောင်းလဲကိစ္စလွတ်တော်တဲမှာကိုတယောက်တည်းတော့ပြောဖို့ဆိုနေနဲ့ခက်လိမ့်မယ်။သို့တော်အနေဆုံးအဆင့်တော့မေကွန်းတော့ထုံနိုင်လိမ့်မယ်။ဟိုကျွန်တော်တို့ပို့ပြီးတော့အာယုံထားတာကဒီမြင်းကြံတဲမှာတစုံတရာနော်လေသမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်အလုပ်သမားတွေရင်ဆိုင်နေရတဲ့ပြဿနာပဲဖြစ်ဖြစ်စေုံစေကံကိစ္စတွေပဲဖြစ်ဖြစ်เนาะအာနာပိုင်းတွေအပြုဆုံးတဲ့ကိစ္စတွေပဲဖြစ်ဖြစ်ဒီကိစ္စတွေမှာတစုံတရာတရားမြတ်မြတ်တတဖြစ်လာဖို့အတွက်ကိုဒီလွတ်တော်ကိုယ်စားလှယ်ကမရှိပြီးသားဦးနော်ဥပဒေစီမံစည်းကမ်းတွေနဲ့အညီထိတ်ညှိနိုင်လိမ့်မယ်လို့ကျွန်တော်ယူဆတယ်ဒါဆိုရင်ကျွန်တော်2020အတွက်ကျွန်တော်ကျင်းသေးပေါ့ဟုတ်ပြီနဲ့မှာကျွန်တော်၄ညရှင်၄ညအောင်ကျွန်တော်ဝင်ပြန်လို့ရမယ်အနေထားဖြစ်တယ်ဒါကကျွန်တော်တို့ရဲ့ရည်ပန်းချက်ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့အဲ့တော့ဂျီလူပါတီရဲ့အတန်အနေနဲ့ရောတကယ်လို့ဒီကိုယ်စားလှယ်လောင်းတယောက်တည်းနဲ့လွှမ်းမိုးနိုင်မှမလားအဲ့ဒါနဲ့ပတ်သက်လို့ဘယ်လိုမျှော်လင့်ချက်မျိုးထားပါလဲခင်ဗျ
တကယ်တမ်းပြောရရင်ကျွန်တော်တို့ရဲ့ရည်မှန်းချက်ကရည်သူအားဖြင့်အဲဒါကျွန်တော်တို့ကဒါမိတ်တမ်းပေါ့ဒါဒီ NLD အစိုးရရဲ့ဂျာကာလာမှာရွေးကောက်ပွဲလုပ်တဲ့အတွက်စောစောကလည်းပုံမိုးစော်ပြောသားတယ်ဒီရွေးကောက်ပွဲမှာလူထုကလက်ရှိအစိုးရရဲ့ဆန်းဆောင်မှုအပေါ်နော်ခေါင်းဆောင်မှုအပေါ်ဘလို့ထင်ဟတ်တယ်လေဒါလည်းတစ်ချက်ပါဒါအချက်တစ်ချက်ပေါ့နောက်တစ်ချက်ကကျွန်တော်တို့လူလူကြားမှာပြောဆိုဆွေးနွေးနေတာရှိရယ်တခုကဘာလဲဆိုတော့ဒီအရေးကြီးတဲ့အချက်ကဘာလဲဆိုတော့တကယ်သာကိုယ်စားလှယ်လောင်းတယောက်တည်းတကယ်လည်းအရေးချင်းရှိရယ်သူ့ရဲ့ data ကိုလည်းအကျိုးပြုနိုင်တယ် data အနေနဲ့တိုင်းပြည်ကိုလည်းအကျိုးပြုနိုင်တယ်ဆိုရင်လူလူကမဲပေးမလားမပေးဘူးလားဆိုပြောကျင်တဲ့ဘောက NAD ကိုကျော်လွန်ပြီးတော့ဒီလိုကိုယ်စားလှယ်မျိုးကိုလူထုကမဲပေးမလားမပေးဘူးလားဆိုတာကျွန်တော်တို့ကအချင်းချင်းပြောဆိုနေရရှိတယ်အဲ့ဒါနဲ့ပတ်သက်ရင်ယူဆတချို့ကလည်းပေးမယ်ပြောတယ်တချို့ကလည်းမပေးဘူးပြောတယ်သို့တော့ကျွန်တော်တို့မှာဘယ်ဘက်ကမှအထောက်အထားမရှိဘူးအခုကျွန်တော်တို့ရွေးကောက်ပွဲဝင်လိုက်တဲ့အတွက်ဒီလိုအငင်းပွားမှုနဲ့ပတ်သက်ရင်ကျွန်တော်တို့ဒီအဖြေတစ်ခုထွက်လာ ဆိုတာတကယ်သာကိုယ်စားလေလောင်းတယောက်တီးဒီသားကိုလည်းအကျိုးပြုတယ်အမှန်တကယ်လည်းကိုစားပြုရယ်ဆိုရင်မဲပေးမယ်ဆိုရင်လူတို့ရဲ့ဘယ်လိုမဲပေးမယ်ဆိုရယ်လူတို့ရဲ့ဆုံးဖြတ်ပုံကအပြောင်းလဲဖြစ်သွားပြီဆိုရဲ့ခါကိုညွန်ပြနေရတဲ့ကျွန်တော်တို့ကနှစ်ထောင်နှစ်ဆယ်အလားအလားပြည်သူလူထုကဘယ်လိုမဲပေးမယ်ဆိုရယ်အလားလားကိုကျွန်တော်တို့မှန်းလို့ရတယ်အဲ့တော့ကျွန်တော်တို့ကအဓိကဒါကိုလ san pe dan ni ne wi ma le so ra go di ywe kaw bwa ya ta che pya nai ne naw ta che ka le shi a so ya ye performance le pat tan lu du du ga ba lo no ba lo song phyat de ba lo tong tat de so le phaw pya me lu chan naw a lu ba yu sa
yo di me swe si yong na ni ne pat tan lu ho na ngai yu party yi di naw di a che cha ni de na ngai yu party yi di ngwe a lu a tong nai ne party yi di ne shin dai le ka ma nya nya da da ku ba ga lou bai kwe ya ba ya la khna
ho a che kan a phin naw lou bai kwe ya le lu pyo a me da mae ku na lu ngwe yee che ba nya so a lo chan lo paw ma mu ti ya paw da ka lo chan lo ga lo a nei da be no ngwe yee che ba nga a yin me ga lo သို့တော်လည်းပဲတကယ်ကျွန်တော်တလားကြော်နှစ်လားနီးပါးလုပ်တဲ့အခါကျတော့ဒီတလားနှစ်လားလောက်အတွင်းမှာကျွန်တော်ငကူကအဲ့လောက်ထိမျှော်မှမတအောင်ဒီကျွန်တော်မြင်းကြဆိုလို့ရှိရင်ကျေးရအုပ်စုဟိုအားလုံးပေါင်း58အုပ်စုလားမသိရှိတယ်ကျေးရပေါင်းတရားကျော်100 200နီးပါးရှိမယ်လို့ကျွန်တော်တင်တယ်ဆိုအဲ့လောက်ရှိတဲ့နယ်နောက်ပြီး Elizabeth ဗုဒ္ဓတယ်မဲ2,000-2,000ကျော်ရှိတယ်ဆိုအကြီးကြီးပဲ
ဟုတ်ကဲ့
ဆိုတော့အဲ့ဒီဒေသမှာဒီတလားကြော်အတွင်းမှာကျွန်တော်တို့ရုံ90လောက်ကျွန်တော်ဖွင့်နိုင်တယ်။ဒါဒီကျွန်တော်တို့ campaign လုပ်တဲ့ဟာအတွင်းမှာအဲ့ဒါတစ်ဖက်ကပါလေလူလူရဲ့စိတ်ဝင်စားမှုပေါ့နော်။အဲ့ဒါကိုကျွန်တော်တို့လည်းတော့တွေးရတယ်။လူလူကခုနလိုကျင်းတည်တဲ့ number 1 party တခုလည်းဟုတ်ပါသူတို့စိတ်ဝင်စားတာဖြစ်တယ်။ကျွန်တော်တို့ stage စီရင်ရေးလုပ်တဲ့အခါကျတော့ကျွန်တော်တို့လည်းစိတ်ဝင်စားရတယ်။ဆိုတော့အထူးသဖြင့်တော့ကျေးပါ90လောက်မှာကျွန်တော်ရက်ကြီးစိုင်းဘုတ်တွေတင်လိုင်းလိုက်တယ်မျိုးပေါ်လူလူကလည်းတော်တော်လေးကိုစိတ်ဝင်တစားဖြစ်လာဟိုဒီညမှာကျွန်တော်တခုပြောချင်တာကအာခုနဟိုမေကုန်းနဲ့ဆက်ဆက်လို့ပေါ့နော်ဟို2020အတွက်တည်းမဟုတ်ဘူးလက်ရှိနိုင်ငံရေးအခြေအနေပေါ့လက်ရှိအာဏာရပါတီလက်ရှိအစိုးရဒီအခြေအနေကိုတည်ချာချာကြီးတဲ့နယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်ပို့မယ်တယ်လည်းပြောချင်တယ်သူက very very arrogant ဘယ်နိုင်ငံရေးပါတီနဲ့မှပူးပေါင်းဆောင်ရွက်မှုမရှိသလိုဖြစ်တယ်နောက်တစ်ခုကသူများအတန်ကိုနားမထောင်ကြလို့ဖြစ်တယ်အကယ်၍များဒီရွေးကောက်ပွဲမှာတခြားပါတီတွေကိုမဲလူလူကမဲပေးလိုက်တယ်ဆိုရင်သူတို့သတိထားရအောင်ကျွန်တော်တို့အဲ့လိုပြောချင်တယ်အဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အရေးကြီးတယ်လို့ကျွန်တော်ထင်တယ်တော့ကျွန်တော်အဲ့ဒါလေးဖြည့်ပြော
ချင်တယ်ဟိုမဲဆွဲစီရုံးတဲ့အခါမှာဟောမြတ်မြတ်တတ်တာလောက်ခွင့်ရှိပါလားခင်ဗ
ျရှိတယ်ရှိတယ်လို့
ပြောတယ်နော်ဘာမှဟိုကန့်သက
်ဟာညာနဲ့ဟိုလူပုဂ္ဂိုလ်တွေဆိုတဲ့အခါကျတချို့ကညစ်တာလည်းရှိတာပေါ့ဗျာ
ဟုတ်ကဲ့
ဆိုတော့ဒါမဲ့အာနာပိုင်နေရညစ်တာတို့ကော်မရှင်ကညစ်တာတို့အဲ့လိုမျိုးတော့မတွေ့ရသေးပါ
ဘူး။ဦးရဲနေအောင်လို့ဟောဒီမဲဆွဲစီအောင်တဲ့အခါမှာအခက်အခဲတွေ
တက်တာမရှိပါဘူး
။အားလုံးကမျက်မှတ်တတ်တာ
ရှိပါတယ
်။ဟုတ်ကဲ့ခင်ဗျ။ဒီမဲဆွဲစီအောင်မှုတွေကနေပြီးတော့လူလူကပေးခြင်းတဲ့သတင်းစကားပေါ့နော်။လူလူကပေးခြင်းတဲ့သတင်းစကားလို့ပြောမယ်ဆိုလို့ရှိရင်ဘာကိုအဓိကပြောမလဲ။ခုနအခက်အခဲတွေပဲလား
။ပြောရရင်တော့လူလူသည်သူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပူကောင်းစီရဲ့အပြောင်းလဲမျိုးလိုလားတယ်ပြောရရင်လက်တွေ့လက်ရှိအနေအထားကိုသူတို့ခြေနဲ့အားရမှုမရှိဘူးသူတို့ရဲ့နေစဉ်ဘဝကိုဒီတဲ့ပူကောင်းတဲ့အနေအထားတရက်ရလတ်တရက်ကိုမျော်လင့်နေတယ်လို့ပြောနိုင်တယ
်ဦးသိန်းနိုင်ဦးဆွင်းရွှေတင်ဆက်တဲ့မြမရေးရာစီစဉ်ကိုနားဆင်ကြရပါပါ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335အပြင်လိုင်းလမ်းမီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကမ္ဘာဒေါ်လာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီတဲကမှအခုအရင်ဆုံးသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့အငင်းပွားမှုပိုပြင်းထန်လာတဲ့ခွဲမထွက်ရတဲ့တခုတည်းသောတက်မတော်ပြဿနာဘယ်လိုအဖြေရှာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးမှာပါ။ VOA မှအင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်။
ကျင်းပပြီးသွားတဲ့နေပြည်တော်ထိပ်သီးအစည်းအဝေးပထမနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူအီမေအောင်လှိုင် NCA လက်မှတ်ထိုးထားတဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေကိုစား KNU ကရင်လက်နက်ကိုင်အဖွဲ့ဥက္ကဋ္ဌစောမှုဒူစီဖိုးတို့အဖွဲ့အမှားစကားပြောပါတယ်။အဲ့ဒီထဲမှာတက်ချုပ်ဗိုလ်ချုပ်မူအီမေအောင်လှိုင်ပြောတဲ့မိခွန်းဟာရှေလျားပြီးနောက်ပိုင်းအဲ့ဒီမိခွန်းနဲ့ပတ်သက်လို့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေစီကနေပြင်းထန်တဲ့တုံ့ပြန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။တချုပ်ပါတွေပြောပြီးလက်နက်ကိုင်တိုင်းသားခေါင်းဆောင်တွေကဘလို့တုံ့ပြန်ကြသလဲဆိုတာကုတပတ်လေးလာကြည့်ကြရအောင်ပါ
ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ပြောတဲ့အဖွဲ့မင်းကုန်းနဲ့မှာလက်တလောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ deadlock ဖြစ်နေတဲ့တီထောင်စုသဘောတူစာချုပ်မှာခွဲမထွက်ခွင့်စာသားထည့်သွင်းရေးကိစ္စတခုတည်းသောတက်မတော်ကိစ္စတွေပါဝင်ပါတယ်မေကုန်းရဲ့ရှေ့ပိုင်းတနေရာမှာတချုပ်ကဒီနေ့ငြိမ်းချမ်းရေးညီလာခံမှာဆွေးနွေးရခန့်နေတယ်လို့ပြောနေကြတဲ့ခွဲမထွက်ရဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောလိုပါတယ်လက်နက်ကင်လမ်းစဉ်ကိုစွန့်ပြေးနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်ရမှာအမြဲဥတီထားရမှာကဒုတာဝန်အရေး၃ပါးဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုပြုကွဲရေးတိုင်းနာစည်းလုံးညီညွတ်မှုပြုကွဲရေးကိုဥတီတဲ့ကိစ္စတွေကိုမူလဆွေးနွေးမှုမှာကတည်းကရှောင်ရှားဖို့လိုမှာဖြစ်ပါတယ်။ပြည်ထောင်စုရဲ့မြေတီအစိတ်ပိုင်းကိုမဆိုပြည်ထောင်စုမှခွဲထွက်ခြင်းမပြုရလို့လည်းပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပုံမှန်30မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်။ဒါကြောင့်ခွဲမထွက်ရဆိုတဲ့စကရက်ဟာထာဝရငြိမ်းချမ်းရေးအတွက်အမှန်တကယ်လိုအပ်တဲ့စကရက်တစ်ခုအာမခံချက်တစ်ခုဖြစ်ကြောင်းပြောကြားလိုပါတယ်ဆိုပြီးထည့်ပြောပါတယ်တက်ချုပ်ရဲ့ပြောဆိုချက်ကတော့ခွဲမထွက်ရဆိုတဲ့စကရက်ဟာဖွဲ့စည်းပုံမှာပါတယ်ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်စဉ်ကလေးကလည်းခွဲထွက်ရေးစကားမပြောဘူးကနဦးသဘောတူထားပြီးဖြစ်တာကြောင့်အဲ့ဒီခွဲမထွက်ရဆိုတဲ့စကားထည့်ကိုထည့်ရမယ်လို့ပြောလိုက်တာပါဒီစကရဲနဲ့ပတ်သက်ပြီး NCA လက်မှတ်ထိုးထားတဲ့ RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကတော့သူ့အနေနဲ့ခွဲထွက်မယ်ဆိုပြီးလာဆွေးနွေးတာမဟုတ်ကြောင်းဒီစကရက်ကိုဆွေးနွေးခြင်းနဲ့ဆိုရင်1948ဖွဲ့စည်းပုံအခြေခံဥပဒေထိပြန်သွားရမှာဖြစ်ပြီးပြဿနာပိုရှုပ်ထွေးတာပဲအဖက်တင်မယ်ဖြစ်ကြောင်းတရားမျှတမှုရှိရင်ဘယ်သူမှခွဲထွက်ခြင်းမှမဟုတ်တဲ့အကြောင်းဖိစီးမှုတွေနဲ့အုပ်ချုပ်မယ်တရားမျှတမှုလည်းမရှိဘူးဆိုရင်တော့မခွဲထွက်ခွင့်ကိစ္စကိုစာအုပ်ဆဲအုပ်ရေးပြီးလက်မှတ်ထိုးထားရင်တော့ကျွန်တော်တို့ခွဲထွက်ကြမှာပါဆိုပြီးမြန်မာ Times သတင်းဌာနကိုပြောခဲ့ပါတယ်
။တခုတည်းသောတပ်မတော်ထားရှိရင်းနဲ့ပတ်သက်ပြီးတိုင်းသားတွေကိုတက်ချုပ်ပြောတာကနိုင်ငံရေးအာဏာရယူလို့ရင်တရားဝင်နိုင်ငံရေးပါတီထူထောင်ပြီးရွက်ောက်ပွဲဝင်စီးပွားရေးလှုပ်ချင်ရင်ကုမ္ပဏီထောင်ကိုယ်နိုင်ငံကိုကာကွယ်မဲ့စစ်မှုထမ်းလုပ်ချင်တယ်ဆိုရင်နိုင်ငံတော်ရဲ့တရားဝင်လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ထဲကိုဝင်ရောက်ရမှာဖြစ်ပါတယ်ဆိုပြီးဖြစ်ပါတယ်။ဒီကုံပိုင်းမှာတော့ဒါအပြင်တပ်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တပ်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြစ်သဘောတူပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကနဦးဆောင်ရွက်ရမှာကတိုင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။
ဒီချက်နဲ့ပတ်သက်ပြီး NCA လက်မှတ်ထိုးအဖွဲ့တွေကအင်အားအကြီးဆုံးဖြစ်တဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ KNLA ရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစောဂျော်နီနဲ့ဒုချုပ်ဗိုလ်ချုပ်ကြီးစောဘော်ဂျော်ဟဲတို့ကတော့ပြင်းပြင်းထန်ထန်တုံ့ပြန်ပါတယ်။ဗိုလ်ချုပ်ကြီးစောဂျော်နီက တမရော်ဆိုတာဘယ်နိုင်ငံပဲဖြစ်ဖြစ်တမရော်ရဲ့အောက်မှာပဲရှိရမယ်ဘုဂျုံမှုကြီးမေအောင်လိုင်ကတော့တမရော်အောက်မှာမဟုတ်ဘူးဒေါန်ဆန်းစုကြည်အပေါ်နဲ့တမရော်ရဲ့အပေါ်မှာရှိတယ်ဒီတော့ဒါဟာအာနာရှင်စနစ်နဲ့တိတ်မကွာဘူးဒီမိုကရေစီအပြည့်အဝမဟုတ်တဲ့အစိုးရဖြစ်တယ်အာနာရှင်စနစ်အောက်ကအစိုးရပါလီမန်မှာတမရော်ကိုယ်စားလှယ်23ရာခိုင်နှုန်းရှိတာလေလူတိုင်းသိတယ် 2018ပြည့်ဝမဟုတ်တဲ့အစိုးရပါလီမန်မှာတက်မရော်ကိုယ်စားလှယ်23ရာခိုင်နှုန်းရှိတာလေလူတိုင်းသိတယ်2018တိုင်အောင်မဖြစ်နိုင်သေးဘူးတခုတည်းသောတက်မရော်ကိစ္စကိုစစ်ပွဲတွေလုံးဝမရှိတော့ဘဲငြိမ်းငြိမ်းရရတဲ့အချိန်မှသာစဉ်းစားသင့်တယ်ဖက်ဒရယ်တက်မရော်ဖြစ်ရမယ်ဗမာတက်မရော်လည်းမဟုတ်ကေအန်ယူတက်မရော်လည်းမဟုတ်ကချင်မွန်တက်မရော်လည်းမဟုတ်ပဲဖက်ဒရယ်တက်မရော်ဖြစ်ရမယ်ဒီအတွက်အချိ
ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုတနည်းကိုငါးကျင်းထုတ်လွှင့်ပြီးတော့တက်ဆိုင်သူတွေပြောခဲ့ဆိုခဲ့သမျှတွေကအနေအပါကောင်းလို့ထားတာပဲဖြစ်ပြီးတကယ်လက်တွေ့ဒီထက်ပိုပါတယ်ပြဿနာကိုပြန်သုံးသပ်ကြည့်လိုက်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားစေပွဲနိုင်ငံရေးအရာဆွေးနွေးညှိနှိုင်းကြတာဟာတနိုင်ငံလုံးပြတ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်
NCA အခန့်တိအခြေခံမူမှာဒီမိုကရေစီနှင့်ဖက်ဒရယ်စနစ်တို့ကိုအခြေခံသည့်တည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်များနှင့်အညီတိစောက်သွားရန်ဆိုပြီးပါပါတယ်ဒီအထက်မှာခွဲမထွက်ရဆိုတဲ့စကရက်ကိစ္စတည်တံ့ဖော်ပြထားတာမရှိလို့အဲ့ဒီစကရက်ဒါမှမဟုတ်အခြားစကရက်ထက်သွင်းမယ်မထက်သွင်းဘူးဆိုတာနှစ်ဖက်ညှိနှိုင်းဖြေရှင်းရမယ်ကိစ္စဖြစ်ပါလိမ့်မယ်နောက်ပြဿနာတစ်ခုကတခုတည်းသော ဒီနေ့တွေ့ဆုံဆွေးနွေးပွဲများတွင်ထည့်သွင်းဆွေးနွေးစာရန်ဆိုပြီးပါပါတယ်။နိုင်ငံရေးလမ်းမြမြေပေါ်9ချက်ကားငယ်မှာလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းကိစ္စရများလုပ်ငန်းစဉ်များကိုညှိနှိုင်းဆွေးနွေးခြင်းနဲ့နှစ်ဖက်သဘောတူညီသောကြိုတင်ဆောင်ရွက်ဖွယ်ရများကိုလှုံ့ဆော်ခြင်းဆိုပြီးပါပါတယ်။လမ်းမြမြေပေါ်နောက်ဆုံးအဆင့်စတင်ကြမှာပြည်တော်စုသဘောတူစာချုပ်ပါသဘောတူညီချက်
ဒီကိစ္စကိုတခုတည်းသောတမတော်ကိစ္စအဲ့ဒီတမတော်ကိုဘယ်လိုပုံဖော်ရမလဲဆိုတာဆွေးတော့ဆွေးနေကြရမှာပဲဖြစ်ပါတယ်။တစ်ဖက်ညီနိုင်ဆွေးနွေးသဘောတူရရှိချက်တွေကိုလွှတ်တော်မှာအတည်ပြုဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးနောက်ဆုံးဆင့်ကြမှာတကယ်လက်တွေ့အကောင့်ထဲဖော်ရမယ့်ကိစ္စဖြစ်ပြီး
NCA ပါအဲ့ဒီမူတွေတိုင်းအကောင့်ထဲဖော်သင့်ကြပါ။ဦးစီသူအောင်မြေပြည်တွင်သတင်းသုံးသပ်ချက်ပြီးမအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ဒီရီကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဖီယိုရဲ့မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေကြံကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေလီတဘုံနဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးဖီယိုရဲ့အ
ဒီနေ့ဟုတ်ကဲ့ပါမက်ဆန်ဂျာကရေးပို့လာတာအခုလောဆူတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်ကိုဖြိုးဝေလိုင်းနဲ့ကိုကျမ်းမာစိတ်ချမ်းသာပါစေလို့ပြန်ပြီးဆူတောင်းပေးကြပါတယ်ဖီယိုကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုဆိုးဦးဖြစ်ပါတယ်သူကကိုဝင်းရဲ့ပတ်စံတင်ဆက်ပေးနေတဲ့ကျမ်းမာရေးအစီအစဉ်မှာ ဒီအယောကျမ်းမှာတန်ဆွမ်းရေးနဲ့ပတ်သက်ပြီးတင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာဖြစ်ပါတယ်ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတိမက်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုဆိုးဦးရေးလာပါတယ်ရှင်ကိုမျိုးထုံးကတော့တင်းနေကိုနှိမ့်တိုင်းတင်ပေးစီခြင်းပါတယ်ဟုတ်ကဲ့ပါကျမတို့ရေဒီယိုကနေတင်းနေကိုနှစ်ကြိမ်ထုတ်လွှင့်တာကိုရ တယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောချင်ပါတယ်။ကြော်ကြော်ဆိုတဲ့သောရရှင်ကတော့ VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျွန်တော်အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ပိုင်ဆိုတဲ့သောရရှင်က VOE သတင်းကိုကြိုင်နှစ်သက်သဖြင့်အဖန်ကနေနားဆင်ရအောင်နေလန်လေးများရှိရင်ပြောပြပါရစေ။ဟုတ်ကဲ့ကျမတို့ဒီ ပမာနိုင်ငံမှာရှိတဲ့FM တချို့ကနေပြီးတော့ဗီအိုအေတင်တချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့တင်ကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုတော့ကျမတို့တင်တချို့တဝက်ကိုတော့လိုင်းလက်မီတာ 190 ကနေပြီးတော့စာပို့လာပါတယ်။ဟုတ်ကဲ့ပါ။နားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မဝါပါ။မဝါဝါကတင်းစာရှင်လင်းပွဲဖိတ်ခြင်းလို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOA ကို messenger ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။โอเคဆိုတော့တော်ရရှင်ကတော့ဒရင်မန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ဟုတ်ကဲ့ပါ။နားဆင်တဲ့အတွက်လည်းကျမတို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မဝါပါ။မဝါဝါကတင်းစာရှင်လင်းပွဲဖိတ်ခြင်းလို့လိမ့်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOA ကျွန်တော်တို့လည်းကျမတို့ရဲ့သတင်းတွေအားမှာမှတ်ချက်နေရတာတစ်ဆင့်စာလှန်ရေးနိုင်ပါတယ်ဆက်သွယ်လာတဲ့သွားရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။ဒါနဲ့ဇော်တန်းတိုးဆိုတဲ့သွားရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျမပြီးခဲ့ရပကတော့လည်းပြောခဲ့ပြီးပါတယ်နော်ကျမတို့မီတာ line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာမြန်မြန်ဆန်ဆန်ပြောင်းလာတာမဟုတ်ပါဘူး။နည်းနည်းစီပြောင်းသွားတော့ line နေဖန်လို့မရဘူးဆိုတာလည်းဟုတ်ပါတယ်။ အဲ့ဒီတော့ရှင်ကိုလည်းကျမတို့မီတာလိုင်းအသစ်တွေပြန်ပြီးတော့ပို့ထားပါတယ်သူ့လိုပဲဖမ်းလို့မရဘူးဆိုတော့ကျမတို့ဗီယိုရဲ့မြန်မာပိုင်းအင်တာနက်ဝက်ဘ်ဆိုက်လိပ်စာမှာမီတာလိုင်းများဆိုပြီးတော့တင်ထားပေးတာကိုတွေ့ချင်နိုင်ပါတယ်ရှင်။ကျမတို့ဗီယိုရဲ့မြန်မာပိုင်းဝက်ဘ်ဆိုက်လိပ်စာကတော့
ဗီယိုအီကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေစကြိုကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရဟာယာတုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းသက်ဆုံးနိုင်င Kama, Bepati, Bepuezigu, Amabi, and Anatan Chintalagong, Lumaisan Nishinalagong, Sion Lumiavau. Anatin Sionoka, Gauza, Midu, Pidu Yendema, Lalai Lele Sanachin, Denialachin, Mahodachin, Pidu Gauza, Sima Pinaimau, Pidu Marga Usang Pijin to Gaima, Mimi Sanama Pabe, Dinama Sion Lim Shibau, Mimi Lusang Chetta, Pidu Lulu Takamu Yala, Usang Shibare. Democracy Seneca, Pidu Lue, Taukamugu, Yau Chimaga, Ana Yadu Pisi, Damro Pisi, Pidu Lue, Pidu Lue, Sanago, Yau Jimpeta, Sion Nami Pitapin, Mimi Puezin, Mimi Badia, Pidu Lue, Taukamugu, Yalu Lene, Langjau Mango, Toy, Lemon Jajimpin, Pidu Lue, Taukamugu, Yau Sejinga, Democracy Sanone, Nidihuda, Jam Tulubare.
Taharo, Democracy Seneca Pidu, so brought deep Pidri, yet Taukamu Yabu Dre, Soya, Dia, and Nebulu, Josa Losang Yamles Rago, Yizu Juga, Jan Usure Dorasin, Yabu, a Jam Tulara Pipari. Today's assignment after Dorasin, Dia Garo, through Tidaga, Yizu Yi, Ase Yone, but the beauty, Lutoma, Josu Sunitara, Nepatalo, Lutoku Zelego, Megon Tolavarisha.
Kalemio and Ni Yazajo, she asked a young Gaisago, Shodoma, Swinwede. Tosa and Dine Perro, Bimlebo. Tigaisaga, Soya and Lodo, Ledwebio, a Joe Jang, a Sookang, Dine Mabi, Loya Mawa. Soluraga, Sayo Yat Manigate at Chini, Sajo Sanya at Chetle, Chabin and your budget at Chini, Pidu Luru, the Bora, Sararigo, Pumpu and Lilian, Bubang, Swinwe, Ledwe, Piesia Mawa. A Kulodoma, Mala Adwin, Santa Bizziba Melo, Duinjiga, Kati Begere. Together, below Loja Male, Baduba Sanrine, Jack and Java de Lay. A chain below Shimele, Baka Keshi de Lay. Pero Bimele, Sare, a Yeji Echeladri, Soya Banga, Balu Chamabiarale. Chamabia, Yellow on Bari Shinirale. Below Bubang Season Tale, a Joe Biet, Dutch Bivila. Sengabiro, Ledwe Pugang Jabu, Taito Mare. A Jim Pierce Niri Ha, Nina, Lunova. Oh, Yamabi, a soya. Yama, Shoto. Dilu, Dile, Dine, Dine, Savia Mibaye.
Dije, I'll say you never bet the bureau. Papillo, a soya, or Tena, Mina, Shia, Denjamuri, Mepsita Valles, of Reddit or Rashi, Megon Tola Rapsipari.
တော်ရရှင်နေကျမတို့ဗီဒီယိုကထုတ်လွှင့်နေတဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အထက်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိပြတ်တင်ပြပုံနဲ့ပတ်သက်ပြီးတော့အခုလိုမေးလာပါတယ်ရှင်ဒီနေ့မနေ့ VOA အမေရိကန်တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးဖြေတွေလုပ်သွားတာနားထောင်လိုက်ရပါတယ်နောက်ဆုံးနှစ်ချုပ်သဘောက
ตมะตมะจ๊ะๆเบ็ดมะไลเบ้ล้วนทุบเตตะริงโกจูซูบิเม้ตมะตมะมะจ๊ะเตตะริงโกรอบดุมะจ๊ะจ๊ะมาบ่ห่อบ่าวตูดกาโลยั้งปะเตสกาดิไม่ต้องโลบิเม้เมตตะมะกันโดตะริงเมียโกซีซิพอปะไหนมาซีโลสันนะปิ่ไลบะเดโอเคบะดิตอราชิงกะดิมายาเดตะเตนไตเม้ตินเป้ดาวาโซเรตะโบโกอะเดเบ้กောက်ดาล้วบงยาบะเนาะดิมายาชิเยตะริงโกตินเป้เดโซรากะตูเมียเปียวเดตะริงโกไอ้ยาเดไตตินเป้เดโลซูโลรามะห่อบ่าวยาชิเย ဒီတော့ရှင်ပို့ပြနားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်ရတဲ့တဲ့တင်ကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့တဲ့တင်တိုင်းတင်ပြရတာကတဲ့တင်ဌာနတွေရဲ့တာဝန်ဖြစ်ပါတယ်เนาะဒီတော့ရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြရှင်းလင်းအောင်ဆိုရင်တော့ကျွန်တော်တို့ဒီ VOA
မြန်မာပိုင်းရဲ့ကျွမ်းဝန်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားတာပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပို့ထွက်လာဖို့ဆိုတာချိန်ရောလူပါပေးရပါတယ် သတင်းတောက်ကဒီသတင်းရှိနေပြီဆိုတော့ねကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်တူတူတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတောက်ကရောဒီဘက်ကအေဒါရောကအနေဆုံးဒီမတူတဲ့သတင်းချင်းနဲ့နှစ်ခုကနေပြီးတော့တည်ပြနိုင်မှုလုပ်ပါတယ်နောက်ဘယ်လိုသတင်းရေးသားမယ်ဆိုတာကိုအပြန်လှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တူကုလသမဂ္ဂထုတ်ပြန်ချက်တို့ကိုက
ဒီလိုကိုဆက်သွေးရတယ်အချင်းချင်းအပြန်လာဆက်သွေးရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။ဟုတ်ကဲ့ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ်အဒီတာဖြစ်တဲ့ကိုတားညွန့်ဦးကဒီသတင်းကျွန်တော်တို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘယ်လိုစီစစ်ပြီးတော့ဒီဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါ။ အခုလိုမျိုးသိတဲ့အကြောင်းအရာကိုပုံဝင်လေးနဲ့စာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျွန်တော်တို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်။ဒီမှာတော့ VOAညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းတွေ နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855 ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွန်နေပါတယ်ရှင်။ ဒေးတောင်းလာတဲ့သောရရှင်တယောက်တောင်းထားတဲ့မြန်မာတချင်းလေးနဲ့ထုတ်လွှင့်ပြောပြပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့သောရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတယ်။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့တချင်းလေးပါနော်။မမလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့တချင်းလေးကိုသောရရှင်နဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။ မေဆွေရဲ့မောင်ဆိုးတဲ့သခင်လေးကိုနားဆင်ခံစားကြည့်ပါအောင်နော
်မာအများပြောတဲ့သွေးခွေးစကားတွေလူမာအသေးရသွေးမြေပြီးယုံရင်မာတစ်ဖြည်းနဲ့ဝေးကြရမယ်လူမာနောက်တန်ရာချင်းချင်းမဲဆော
ဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ဒီနားထဲမှာနားထောင်လို့ကောင်းတဲ့တခြင်းလေးပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်ဖွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာနောက်ပြီးတော့ Facebook စာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။
မရိတနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ပဲဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစမ်းများသတင်းများအစီအစဉ်ကိုနားဆင်နေပါပြီ
။အင်ဒိုနီးရှားနိုင်ငံကဒုတိယအကြီးဆုံးဆူရာဘာယာမြို့မှာဘတ်စကားစီးရင်ပတ်စံပေးရမယ့်အစားပလတ်စတစ်ဘူးကွန်တွေပေးပြီးစီလို့ရနေပါပြီ။ပလတ်စတစ်ခွက်တွေဘူးတွေရဲ့အရွယ်စားပေါ်မှုတည်ပြီးတော့၁၀ဘူးတမမို့၅ဘူးကိုဘက်စကား၂နာရီစီးလို့ရတဲ့လက်မှတ်အစားပေးနိုင်တာပါ။ဒါဟာဆူရာဘာရာမြို့မှာ၂၀၂၀ခုနှစ်ပြည့်ရင်ပလတ်စတစ်လုံးဝကင်းစင်စေရမယ်ဆိုတဲ့ရည်မှန်းချက်ပြည့်အောင်လှုပ်ဆောင်တဲ့ခြေလှမ်းတစ်ခုလည်းဖြစ်ပါတယ်။ဘက်စကားကိတ်အစမှာပလတ်စတစ်တွေပေးချခဲ့လို့ရတယ်လို့ကားပေါ်ရောင်းမှပလတ်စတစ်တွေနဲ့ပေးလို့လည်းရပါတယ်။ဒီလိုအစီအစဉ်ကြောင့်တနည်းကိုပလတ်စတစ်ဘူးပေါင်း၂၅၀ကီလိုဂရမ်လောက်စုဆောင်ရရှိပြီးတော့တစ်လဆိုရင်တော့9တန်ခွဲလောက်ရပါတယ်။ဒီပလတ်စတစ်တွေကိုပြန်ပြီးတော့တန့်စင်တဲ့ကုမ္ပဏီတွေကိုလေလံရောင်းချတာဖြစ်ပြီးရရှိတဲ့ငွေကိုဘတ်စကားအတွက်ကုန်ကျစရိတ်နဲ့မြို့ထဲမှာရှိတဲ့ပန်းဥယျာဉ်တွေအတွက်အသုံးပြုပါရစေ။2015ခုနှစ်လေလာဆက်စစ်ချက်တစ်ခုအရအင်ဒိုနီးရှားနိုင်ငံဟာတရုတ်နိုင်ငံပြည်ရင်ပင်နယ်ထဲကိုပလတ်စတစ်ညစ်ညမ်းမှုဒုတိယအများဆုံးစုပစ်တဲ့နိုင်ငံဖြစ်ပါရဲ့ရှင
်။ American ပြည်တော်စု West Virginia ပြည်နယ်မှာနှစ်စဉ်ကျင်းပတဲ့အလွတ်လေဒီခုံပွဲကိုပြီးခဲ့တဲ့ဘက်ကကျင်းပခဲ့ပါတယ်။ဒီပွဲဟာအမေရိကန်နိုင်ငံမှာတရားဝင်ကျင်းပခွင့်ရတဲ့အကြီးဆုံးလေဒီနဲ့အလွတ်ခုံချရတဲ့ပွဲတစ်ခုဖြစ်ပါတယ်။အမြင့်886ပေ New River Gorge တံတားပေါ်ကနေလေဒီနဲ့ခုံချရတာပါ။လောက်လေးနဲ့လွှဲပစ်တဲ့စက္ကရိယာတွေလည်းပါဝင်ပြီးလူ360လောက်ပါဝင်ဆင်နွှဲခဲ့ကြပါတယ်။ပုံမှန်ချိန်တွေမှာအခုလိုတံတားပေါ်ကနေခုံချဖို့အတွက်ခိုးကြောင်ခိုးဝက်လုပ်ရတာဖြစ်ပါတယ်။ဘေးကကြီးတဲ့လူတွေအတွက်ယူလွန်းနဲ့အန္တရာယ်များတယ်လို့ထင်ရပြီးတော့ပါဝင်သူတွေအတွက်ကတော့အခုလိုမျိုးခုံရတာကိုစနစ်တကျလှုပ်ဆောင်ရတာဖြစ်ပြီးကြိုတင်ပြင်ဆင်မှုတွေအများကြီးလုပ်ခဲ့ရတယ်လို့ပြောပါတယ် ဒီပွဲတော်ကိုအမေရိကန်အမျိုးသားဥယျာဉ်ထဲမှာကျင်းပတာဖြစ်တဲ့အတွက်အခကျေးငွေပေးစရာမလိုပါဘူးခင်ဗျာ
။ဟုတ်ကဲ့ခင်ဗျာချုံဘူးကြီးခရိုင်ထဲမှာပြင်ဆင်ကျင်းပပြီးဖြစ်တဲ့ကျွေးစည်းပြိုင်ပွဲကိုစီစီကားကကျင်းပခဲ့ပါတယ်။မိုးရသည့်အစုံစပားရိတ်သိမ်းတဲ့ရာသီအစအထိတ်အမဲ့အဖြစ်ကျင်းပလာခဲ့တာနှစ်ပေါင်း140ကျော်ရှိပါပြီ။ဘကောင်မြို့ရှိတဲ့မိုင်90အကွာမှာဒီကျွဲစီးပြန်ပွဲကိုကျင်းပတာဖြစ်ပြီးတော့တိတ်ခင်းထားတဲ့ပြိုင်ခွင်းထဲမှာမီတာ200အကွာဝေးကိုပြန်ကြရတာပါအခုလိုကျွဲစီးပြန်ပွဲကို1800ခုနှစ်လောက်ကတည်းကစတင်ခဲ့တာလို့အဆိုရှိပြီးတော့လက်သမားတွေဟာသူတို့နဲ့အတူရုံးကန်ဘက်ဖြစ်တဲ့ကျွဲတွေကိုကြီးစုတင်တဲ့အနေနဲ့အခုလိုပွဲတော်ကိုကျင်းပကြတာပါထိုင်းနိုင်ငံမှာတစ်နှစ်ကိုကျွဲစီးပြန်ပွဲ10ပွဲကနေ12ပွဲလောက်လုပ်ပေမဲ့အခုပွဲကတော့အထင်ရှားဆုံးဖြစ်ပါတယ်ကျွဲစီးပြိုင်ပွဲအပြင်ကျွဲတွေကိုပုံစံမျိုးမျိုးဝစ်ဆင်ပြီးအလှပြစီတန်းလှည့်လည်တာတွေကလေးတွေကကျွဲတွေလိုတကူလုံးအမဲချဲပြီးတော့စီတန်းလှည့်လည်တာတွေလည်းပါပါတယ်။ထိုင်းနိုင်ငံမှာအခုခေတ်လက်ထွန်းတဲ့အခါကျွဲကိုအသုံးပြုတာနည်းသွားပြီဖြစ်ပေမဲ့လို့ဒီပွဲကိုတော့ရိုးရာကိုထိမ့်သိမ့်တဲ့အနေနဲ့လှည့်ချင်ပါနေတာဖြစ်ပါတယ်ရှင
်။ကဘာတော်လာထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။လာမယ့်အင်္ဂါည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပဲလို့ဆွေးနွေးကြမှာပါလေ
ရွှေမြောင်ပြောင်းမော်နငရဲ့ထူထူကြဖြတ်ရွက်ောက်ပွဲတွေကိုအခုလာမယ့်နိုဝင်ဘာလ3ရက်နေ့မှာပြုလုပ်မှာပါဒီမိုကရေစီနီးကျရွက်ောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွက်ောက်ပွဲအခင်းကျင်းရှိရလားလွတ်လပ်မျှတတဲ့ရွက်ောက်ပွဲတရားဖြစ်ဖို့အလားအလာကောင်းရှိပါလားလာမယ့်နိုဝင်ဘာလ3ရက်နေ့ရွက်ောက်ပွဲအတွက်ပြင်ဆင်မှုတွေရွက်ောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုလာမယ့်အင်္ဂါနေ့ညအတိုင်းလေးလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမြင်းများလိုတဲ့တော်ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပြပို့ထားမယ်ဆိုရင်တဲ့လေးလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတဲ့မိကွန်းကိုယ့်ရဲ့အမြင်ယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOA မြန်မာပိုင်းထံကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြမယ့်ကရရှင်ကိုကျေးဇူးပါတယ
်။ဒါမဲ့အင်္ဂါည VO ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကြံနေသေးတဲ့အချိန်ဒေါ်တွင်းမှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြပေးပါဦးဗျာ။
အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဖတ်မြို့က Tree of Life ဂျူပြားကျောင်းမှာမနေ့စနေနေ့ကဝတ်ပြုဆူတောင်းခြင်းအတွင်တနတ်သမန်းကဝင်ပြီးပြစ်ခတ်တာကြောင့်လူ12ဦးသေဆုံးပြီးရဲတပ်ဖွဲ့ဝင်4ဦးအပါအဝင်6ဦးဒဏ်ရာရရှိပါတယ်။ဂျူးတွေအလုံးသေရမယ်လို့အော်ပြီးတနတ်နဲ့ပြစ်ခတ်ခဲ့သူကအသက်46နှစ်အရွယ် Robert Bauer ဖြစ်ပြီးသူ့ကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်ဂျူးလူမှုအတိုင်းအဝန်အပေါ်တိုက်ခိုက်မှုတွေတဲကအခုတိုက်ခိုက်မှုကအသေးအပြောက်အများဆုံးဖြစ်နိုင်တယ်လို့လဲဂျူးဖွဲ့စည်းတစ်ခုဖြစ်တဲ့ Anti-Defamation League ကပြောဆိုထားပါတယ်ရှင်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်ခဲ့သူတွေထံပောက်ကွဲစေတတ်တဲ့ပစ္စည်းတွေပါတဲ့ပါဆယ်ထုတ်အနည်းဆုံး73တုပ်ပေးပို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့တောက်ချန်နေကဖမ်းဆီးခံထားသူကိုပထမဆုံးအချိန်ရုတ်ထုတ်တော့မှာဖြစ်တယ်လို့ရဲအရာရှိတွေကကိုးကားပြီးသတင်းမီဒီယာတွေကဖော်ပြကြပါတယ်။ဖလော်ရီဒါပြည်နယ်ကအသက်56နှစ်အရွယ်စီဇာဆေရော့စ်ကိုတနင်္လာနေ့မှာတရားရုံးထုတ်ဆစ်ဆေးဖို့ရှိတယ်လို့ရဲအရာရှိတဦးကကိုးကားပြီး CBS ရုပ်သံကဖော်ပြခဲ့တာဖြစ်ပါတယ်။မာလီနိုင်ငံမှာမနေ့စနေနေ့ကတိုက်ခိုက်မှုနှစ်ခုအတွင်းကုလသမဂ္ဂငြင်းချမ်းရေးဒိန်တပ်ဖွဲ့ဝင်2ဦးကြဆုံးပြီးအများအပြားလဲဒဏ်ရာရပါတယ်။တင်ဘူတုဒေသရင်းကဘားရွာထဲမှာကုန်တင်ကားတွေနဲ့လက်နက်ကင်တွေကိုကုလငြင်းချမ်းရေးဒိန်တပ်တွေအပြန်အလှန်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လဲငြင်းချမ်းရေးဒိန်မစ်ရှင်ကကြေညာချက်ထုတ်ပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်။ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နဲ့10:00အထိလိုင်းမီတာ25 32 51တို့ကနေထုတ်လွှင့်ခဲ့တာပါသတို့ရှင်တွေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.